ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်တပ်အင်အားတိုးမြင့်ချထားလိုက်တဲ့ဆိုတဲ့သတင်းပေါ်ဆိုရင်းနဲ့ကြောင်းမြန်မာနိုင်ငံလူ့ခွင့်ရေးကြီးနေဆိုင်ရာကုလသမဂ္ဂဒုစုံစမ်းစစ်ဆေးမှုရန်ရင်းတွေကဩဘူလ17ရက်နေ့ဇွဲနဲ့ထုတ်ပြန်ကြတဲ့ခုမှာပြောထားပါတယ်။ဒီအခြေအနေဟာအဓိကစိုးရိမ်ပေါ်ရာအကြောင်းတစ်ခုဖြစ်တဲ့ကြောင်းလူညုံရေးတပ်ဖွဲ့တွေအနေနဲ့အခြေအနေအားလုံးမှာထင်းထင်းတင်းတင်းလှုပ်ဆောင်ပြီးရခိုင်ပြည်လူညုံရေးအခြေအနေကိုဂိုင်းတွယ်ဖြေရှင်းတာနဲ့အမျှလူ့အခွင့်အရေးကိုလေးစားလိုက်နိုင်မှုရှိစေရေးအစိုးရအနေနဲ့အာမခံချက်ပေးရမှာဖြစ်ကြောင်းမင်းစံရင်းလူရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီကရက်နဲ့အောက်တိုဘာလကမောင်တော်နဲ့ဘူးတီတော်မှာနေကြားဆောင်ရဲစခန်းတုံးမှုကိုတိုက်ခိုက်ခံရပြီးချိန်နိုဝင်ဘာလမှာနောက်ထပ်တိုက်ခိုက်မှုတွေဖြစ်ပြီးချိန်လူညုံရေးတပ်ဖွဲ့တွေကနေနေရှင်းလင်းရေးတွေလုပ်တာမှာဆိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေပေါ်သူ့အနေနဲ့အထူးသဖြင့်ဆိုရင်လည်းကြောင်းမင်းစံရင်းလီကပြောထားပါတယ်အခုလိုစစ်တဲ့အရာတို့မြင်ချထားတဲ့ပေါ်ရခိုင်ပြည်သားပါတီ ANP ကတော့ကြိုးဆိုပါတယ် ANP ကောင်းဆောင်တွေနဲ့တပ်မတော်ကော်မတီဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့ဩဂုတ်လ9ရက်နေ့ကတွေ့ဆုံပြီးရခိုင်ပြည်အရေးဆွေးနွေးခဲ့ကြပြီးတော့နောက်တနေ့မှာပဲတဲ့အရာတို့မြင်ချထားတာပါတဲ့အရာတို့မြင်ချထားလိုက်ပြီးတဲ့နောက်ဘောင်တော်မှာထုတ်ပြန်ထားတဲ့ပုံမှန်144ညမထရအမိန့်ကိုနောက်ထပ်2လတဒန်းတိုးလိုက်တယ်လို့ရသီတော်မြို့နယ်တွင်ကနေရာတချို့မှာလည်းညမထရအမိန့်ထုတ်ပြန်သွားဖို့ရှိတယ်လို့ရခိုင်ပြည်နယ်ဆွေးအဖွဲ့အတွင်းရမှုဦးတမောင်စေက VOA ကိုပြောပါတယ်